မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင်။ဒီညတရက်လေးလိုက်အစီအစဉ်မှာတော့အခုထွက်ပေါ်လာနေတဲ့ရွေးကောက်ပွဲရလဒ်တွေကိုအခြေခံပြီးတော့ပြည်သူတွေလိုလားနေတဲ့စစ်မှန်တဲ့ဒီမိုကရေစီအစိုးရတရက်ပေါ်လာဖို့အာမခံချက်ဘလောက်ရှိနေပြီလဲဆိုတာကိုဆွေးနွေးကြရအောင်ပါရှင်။ကျမတို့ဒီဆွေးနွေးဝိုင်းမှာဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းမှုဗိုလ်မှူးကြီးခေါ်ကာဖြစ်ပါတယ်။နောက်ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီက SNLD ကြားကောင်းပါတီရဲ့ဒီအထွေထွေအတွင်းမှုဦးဆိုင်လိတ်ကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှိနေလဲစောင့်ဆိုင်းနေကြပါတယ်ရှင်။ပထမဆုံးတော့ကျမအစီအဦးဆိုင်လိတ်ကိုအရင်ဆုံးဟိုမေးကြည့်ချင်ပါတယ်ရှင်ဒီအခုရွေးကောက်ပွဲရလဒ်တွေကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြီးညာနေပါပြီအခုချိန်ထိထွက်လာတဲ့ရလဒ်တွေအရတော့အဓိကတိုက်ခံပေါ့နော်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြက်ပြက်သားသားနိုင်နေတဲ့အခြေအနေမှာရှိသလိုနောက်ထပ်လည်းဟိုတောင်ပြိုကမ်းပြိုပေါ့နော်နိုင်အောင်မဲ့အလားအလာတွေလည်းတွေ့နေရပါတယ်တွေ့နေရတော့အခုရလဒ်တွေအရဒီရတအစိုးရတရဖွင့်နိုင်မယ်အလားအလာပေါ့နော်ဒီလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနောက်ဒီတမတော်ဘက်ကအသာတကြီးအာဏာလွှဲပေးမယ်အာမခံချက်ပေါ့နော်ဆရာဘလို့များသုံးသပ်ပါလဲရှင်ဘလို့များဆရာတို့မျှော်လင့်ထားပါလဲ
ပထမဆုံးပြောချင်တာကကျွန်တော်တို့ NLD ပေါ့နော်အဓိကအတိုက်ခံပါတီကြီးကတောင်ပြိုကမ်းမြူနိုင်တဲ့ကိစ္စကိုကျွန်တော်ဝန်တာတယ်ဒါပေမဲ့လို့ NLD ရဲ့ဒီအောင်မြင်မှုအပေါ်မှာစက်မတော်အနေနဲ့ဘယ်လောက်ထိအမှတ်ကပ်ချက်ပေးနိုင်မလဲကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲရလဒ်ကိုလုံးဝအပြည့်အမှတ်ပြုမယ်လို့ပြောထားပေမဲ့လို့လက်ရှိကျွန်တော်ရှမ်းပြည်နယ်မှာကြုံတွေ့နေရတဲ့အနေအထားကိုသုံးသပ်ကြည့်မယ်ဆိုရင်စက်မတော်ရဲ့သဘောထားဟာမှန်ကန်ပါမလားလို့ကျွန်တော်တန်တရားဖြစ်စရာဖြစ်တယ်ရွေးကောက်ပွဲပြီးပြီးနောက်တစ်ရက်မှာပဲဝါဟိုင်း SSP SA ဌာနချုပ်ကိုစက်မတော်ကဝင်ပြီးတိုက်ခိုက်နေတယ်အဲ့ဒါဟာရွေးကောက်ပွဲတစ်ခုလုံးရဲ့မဲရလက်ကိုအပြည့်အမှတ်ပြုဖို့ရာတရက်နဲ့အလိုမှာစပြီးတိုက်ပွဲတွေဖြစ်နေဆိုတော့ရွေးကောက်ပွဲရလက်ကိုအပြည့်အမှတ်ပြုဖို့ရာအတွက်အနောက်ရှက်လုံးဝဖြစ်စီပါတယ်။ဒါကြောင့်မို့လို့နောက်လာမယ့်အစိုးရပေါ့နော်။ NLD ကဥဆောင်မယ့်အစိုးရကိုတတ်မတော်အနေနဲ့ဟိုလုံးဝချူစင်းစွာအပြည့်အမှတ်ပြုနိုင်ပါမလားဆိုတာလုံးဝတန်လျက်ဖြစ်စီဖြစ်နေတယ်လို့လည်းသုံးသပ်လို့ပါတယ်။
ဟုတ်ကဲ့ပါရှင်အဲအဲ့ဒီအကိစ္စပါပဲကျမဒီဘုံမှုကြီးခေါ်ကာကိုဒီကနေ့တိုက်ရိုက်လေလိုက်မှာပါဝင်ပေးဖို့ကျမဟိုဖိတ်ခေါ်ရတဲ့အကြောင်းအရာကလည်းအဲ့ဒါပါပဲအခုဒီရှမ်းပြည်ဘက်မှာတိုက်ပွဲတွေကတော့အခုဒီကနေ့လည်းတိုက်ပွဲသတင်းတွေကျမတို့ကြားရပါတယ်ဒီဒုက္ခတွေလည်းရှိနေတယ်ပေါ့နော်အပြစ်မရနိုင်သေးတဲ့ဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကလည်းတစ်ဖက်မှာရှိနေသေးလေတော့ဒီရွေးကောက်ပွဲရလဒ်တွေထွက်ပြီးအာဏာလွှဲပြောင်းဖို့ကာလကလည်းလမ်းနဲ့ချီပြီးတော့ကြားမြင်အောင်မှာဖြစ်ပါတယ်ဒီကာလာတွင်မှာစည်ရင်အခြေအနေမအေးတာကိုအကြောင်းပြပြီးတော့အာဏာလွှဲပြောင်းရေးအစိုးရတည်းတည်းပေါ်ပေါက်လာရေးအခက်အခဲတွေများပေါ်လာနိုင်ပါသလားရှင်ဒီတိုက်ပွဲတွေတိုင်းရင်းသားအရေးတွေနဲ့ပတ်သက်ပြီးတော့ဗိုလ်မှူးကြီးခွန်အုပ်ကဘယ်လိုများမှတ်ချက်ပေးချင်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်မှတ်ချက်ပေးချင်တာကတော့ဒီဝါဟိုင်းတိုက်ပွဲဒီစံပြည်နောက်ပိုင်းတိုက်ပွဲဒီပုံစံအကြည့်ရရင်တော့ဒီတပ်မတော်ဘက်ကသူ့ရဲ့စည်ရင်စီမံချက်အစီအစဉ်မှာကမူလတဲ့ကဆက်ထားပြီးတော့အဲ့ဒီ operation plan အတိုင်းသွားနေတဲ့ပုံမျိုးပေါက်တယ်လို့တော့ကျွန်တော်တွက်လို့ရတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ပဲပြီးသွားတယ်ကျွန်တော်တို့ရဲ့နှစ်ပတ်ထိုးသွားတဲ့ရှစ်ဖွဲ့ရဲ့တောင်းဆိုချက်မှာတော့ဒီတိုက်ပွဲတွေကိုအများဆုံးဖြတ်ဆဲပေးပါကျွန်တော်တို့ကတော့တိတိလင်းလင်းပဲတောင်းဆိုထားတယ်။နောက်ပြီးတော့ဒီတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဖောက်ခင်တဲ့ဒီနိုင်ငံရေးစီးပွားကိုသွားမဲ့လမ်းကြောင်းတွေနောက်ကစီးပွားမှုလမ်းကြောင်းတွေပိတ်ဆို့နောက်နေသွားပါအောင်လဲဆိုရင်ပါတစ်ဖက်ကလည်းပဲဒီရွေးကောက်ပွဲကဒီအောင်မြင်ဖို့ပြောတဲ့ပြီးသွားတဲ့အခါမှာဒီအနိုင်ရတဲ့ပါတီတွေနေနဲ့လဲဒီကျွန်တော်တို့တွေကကုန်ပြီးချီးကျူးပါတယ်အချိန်ထဲမှာကျွန်တော်တို့တိုင်းပြည်သားတွေဟာတို့ရဲ့ဒီမိုကရေစီအခုရေအသုံးပြုပြီးတော့အစာတမဲတွေကိုပေးတဲ့နေရာမှာသူတို့အနေနဲ့ဒီကိုလိုချင်တဲ့ဒီအပြောင်းလဲတစ်ခုစနစ်ဟာလာပြောင်းလဲဖို့စနစ်တစ်ခုလုံးကိုပြောင်းလဲဖို့အထူးပြင်ဆင်မှုတဲ့ဒီအမဲပေးဖို့ဆုံးဖြတ်ချက်တွေကလည်းပဲအင်မတားမှဒီဒီမိုကရေစီတိုင်းပြည်ရဲ့ဟာလာနိုင်ငံသားတွေရဲ့ဟုတ်ဒီဒီအရေးချင်းအရေးအရေးပြည့်ပြီတာကိုကျွန်တော်တွေ့ရပါတယ်အဲဒါကြောင့်ဒီလိုအရေးပြည့်ပြီတဲ့နိုင်ငံသားတွေကကိုယ့်ရဲ့စာနာဘဲကိုစနစ်တကျပေးရခြင်းဒီ ကျွန်တော်တို့ဒီစနစ်ပြောင်းလဲမှုကိုကျွန်တော်ဥတည်တယ်ဆိုတာတစ်ချက်ကပေါ်ပါတယ်။တော့အဲ့ဒီနေရာမှာလက်ရှိတပ်မတော်ရဲ့ဒီစီရီမဂျက်နဲ့ဒီစီရီပြည့်စုံမှုနဲ့တော့ပြန်ထိန်းသိမှုတော့လိုလာလို့ဆိုလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်အဲ့ဒီနေရာမှာဘယ်ဘက်ကမှဒီပုဂ္ဂိုလ်စီဘက်ကလည်းပဲဒီအတိုင်းရပါတီဘက်ကလည်းပဲအမိမိတို့ရဲ့အတိုင်းရမှုပေါ်မှာဒါရရှိလာတဲ့ဟာလားအစိုးရဖွဲ့ခွင့်နေပါလေတစ်ဖက်ကပြင်ဆင်တယ်လို့တစ်ဖက်ကတတ်မတော်ဘက်ကလည်းပဲသူရဲ့စီရီရမဂျက်တွေပါရှိလို့ဘလို့လောက်ဆောင်နေလို့ဆိုလဲဟာလေတို့ထိမ့်ကြည့်ပြီးတော့ထိမ့်ကြည့်ပြီးတော့ပွားကြဖို့ထိမ့်ကြည့်ပြီးတော့ပွားမှသာလေကျွန်တော်တို့ဒီပုံဟောပါတော့ချုံးမွေးတဲ့အကူပြောင်းအဖြစ်လာနိုင်တယ်လို့တော့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ဘုံမူကြီးခေါကအဲ့တော့ဒါကတော့တက်မတော်အပိုင်းပေါ့နော်တက်မတော်အပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုဆွေးနွေးဖို့ရှိနေတဲ့လူတွေကိုသောရရှင်တွေကိုကျွန်မအလှည့်ပေးချင်ပါတယ်ရှင်ပထမဆုံးတော့ကိုနေဦးလင်းကိုကျွန်မအလှည့်ပေးချင်ပါတယ်ကိုနေဦးလင်းဒီတက်မတော်ကအာနာလွှဲပြောင်းရေးပေါ့နော်အခုတိုင်းရင်းဒေသမှာလည်းတိုက်ပွဲတွေပါတွေဖြစ်နေတော့ကိုနေဦးလင်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုလူရင်းတူရှင်ဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်ဟုတ်ကဲ့ဗျာကျေးဇူးတင်ပါတယ်လူရင်းတူရင်ဆိုရင်တော့ကျွန်တော်တမတော်ရဲ့သဘောထားကိုကျွန်တော်အတွေ့အကြုံရပေါ့နော်ဒီလာကြည့်တဲ့လောက်ဆိုလို့ရှိရင်တော့ဒီခုစစ်ဖြစ်နေတယ်ဆိုတဲ့အပိုင်းနေတာစစ်သဘောတရားအရဆိုခြွေစစ်လို့ခေါ်မှာပေါ့နော်ရန်သူရဲ့လက်နဲ့ထဲမှာလက်ထဲမှာလက်နဲ့နဲအောင်လုပ်တဲ့သဘောလောက်ပဲဖြစ်ပါတယ်သူတို့ကစစ်ရေးရာကွန်ထရိုးလုပ်ထားပြီးတော့နိုင်ငံရေးကိုဖွင့်ပေးထားတဲ့အခါကျတော့ဒီဘက်ကတောင်က NLD တောင်နိုင်သွားပြီဆိုလိုတဲ့သဘောကနိုင်ဒီနိုင်ငံရေးဘက်ကသူတို့ကရှင်းပြောရင်ဗျာဒီပြည်တော်စုကြီးတည်တံ့ဖို့ဆိုတာတခုပဲလိုပါတယ်အဲ့ဒါကတိုင်းရင်းသားတွေကခွဲမထွက်ဘူးလို့ပြောပါအဲ့လိုကကြီးညာလိုက်ပါအကုန်လုံးစစ်တပ်ကိုဗမာစစ်တပ်အကုန်လုံးရုပ်သိမ်းပေးလို့ရတယ်ဗျာရှင်းရောအဲ့လောက်ကြီးကျွန်တော်အာမခံရတယ်ဘာကြောင့်လဲကျွန်တော်တို့ကခွဲထွက်တာကိုပဲကြောက်တာခွဲထွက်ရင်သူများတွေပါလာမယ်တို့မဆိုရင်ခုနပြောလို့ပေါ့ရခိုင်ကရခိုင်မင်းနဲ့နေခဲ့တယ်ရှမ်းကရှမ်းမင်းနဲ့နေခဲ့တယ်ဟုတ်လားစသည်ဖြင့်ပေါ့ဗျာဟိုပြီးခဲ့တာတွေကအကုန်လုံးရာဇဝင်တွေမှာရှိခဲ့ပြီးသားဆိုတဲ့အခါကျတော့ကျွန်တော်တို့ပြည်အောင်စုကြီးကိုရှမ်းနေတိုက်အုပ်ချုပ်လဲကျွန်တော်ဗမာလူမျိုးစစ်စစ်ပါလက်ခံပါမယ်ရခိုင်တိုက်အုပ်ချုပ်လဲကျွန်တော်တို့လက်ခံပါမယ်ဘာမှပြဿနာမရှိဘူးတခုတော့ရှိတယ်ခွဲထွက်မယ်ဆိုတဲ့စကားဟိုတုန်းကကြံခဲ့တဲ့စကားဖြစ်တဲ့အတွက်ဒါကိုထောက်ထောက်ပြီးပြောတဲ့အတွက်စစ်တပ်ကလည်းစိုးရိမ်လာတော့အမှန်ပဲဗမာလူမျိုးဗိုလ်ချုပ်အောင်ဆန်းလက်ထက်သေးကပြောခဲ့ပြီးသားရှိပါတယ်ကျွန်တော်တို့ရဲ့လုံခြုံမှုတဲ့ဟာလားတောင်ပေါ်ကနေပြီးတော့ဟာလားအမြောင်းနဲ့ချိန်နေမယ်ဆိုရင်တော့ကျွန်တော်တို့ကလည်းခွင့်လွတ်လွတ်တော်မဖြစ်နိုင်ဘူးလေဒီဟာလေးဥရောကျွန်တော်တို့စိုးရိမ်တာဖြစ်တဲ့အတွက်ဦးနှောက်ရရလည်းခုရှင်းရင်းပြောလို့ရှိရင်ဖက်ဒရယ်ကိုရွှေ့ပေးခဲ့တာ180ဒီဂရီမရောက်သေးဘူး165လောက်ဖြစ်နေပြီ
ဆိုတော့
15ဒီဂရီလောက်ကျန်တာဒီနိုင်ငံရေးပါတီတွေနဲ့အကုန်လုံးနိုင်ငံအတိုင်းသူပြည်သားတွေအကုန်လုံးလို့ရှိရင်ကျွန်တော်တီးတဲ့လောက်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့ကကျွန်တော်တို့လူမျိုးတွေကိုပါအကုန်လုံးတက်အုပ်ချုပ်ဘယ်သူမှဘာမှပြောစရာအကြောင်းမရှိဘူ
းဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့ရှင်အဲ့တော့အခုဒီကိုနေဦးလင်းပြောတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်မဘုံမူကြီးခေါက္ကာကိုပဲအလှည့်ပေးချင်ပါတယ်ဘုံမူကြီးခေါက္ကာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာများပြောချင်ပါလဲသူတို့ကတော့တိုင်းရင်းသားတွေဘက်ကခွဲမထွက်ဘူးဆိုတော့အာမခံချက်မျိုးရှိလာလို့ရှိရင်စစ်တပ်ဘက်ကဒါတွေလုံးစရာမလိုဘူးဆိုတဲ့သဘောမျိုးသူကပြောပါတယ်ဘုံမူကြီးဘာများတုံ့ပြန်ချင်ပါလဲ
ကျွန်တော်ဒီတော်လိုင်းတက်တာနဲ့40ကျော်ပေါ့အဲ့ဒီအထီးကတော့တိုင်းသားတွေတောင်းနေတာကခေါ်ထုတ်ရင်းမဟုတ်ပါဘူးအမျိုးသားတန်းတူရေးပါတန်းတူရေးသူအခွင့်အရေးအောက်မှာပြည်တော်စုကြီးကိုအတူတကွစူပေါင်းတည်ဆောက်ပြီးတော့အတူတကွနေထိုင်မယ်ဆိုတဲ့မူကကျွန်တော်တို့တပ်ပေါင်းစု sorry အစစ်စစ်ရဲ့မူဖြစ်ပါတယ်ဒီတပ်ပေါင်းစုအားလုံးရဲ့မူကဆက်ရပြည်တော်စုဖြစ်တည်ဆောက်ရေးဖြစ်ပါတယ်ဒီပြည်တော်စုတည်ဆောက်တဲ့နေရာမှာခွဲထွက်ဖို့ဆိုတာမပါပါဘူးကျွန်တော်တို့ပြောနေတဲ့ကိုပိုင်ကြံထန်းကိုဆိုတာလည်းပဲပြည်တော်စုအတွင်းမှာကျင့်သုံးတဲ့ကိုပိုင်ကြံထန်းကိုဖြစ်ပါတယ
်။
ဒါကအတူတူနေနိုင်တဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်အမျိုးသားတန်းလူကြီးမှုကိုပြည်ကြကြသဘောပေါက်နားလည်မယ်ဆိုရင်ဆိုတဲ့ပြည်တော်စုတည်ဆောက်ဖို့ဆိုတဲ့နေရာမှာခွဲထွက်ရေးကိုပဲလူမျိုးပဲဆက်ဖို့ဒီမှာတောင်းဆိုမှုမရှိပါဘူးလို့ကျွန်တော်အဲ့ဒါလို့တင်ပြခြင်းပါ
ဟုတ်ကဲ့ပါရှင်ဒါကတော့တက်မတော်အပိုင်းပေါ့နော်တက်မတော်ကဘယ်လောက်ထိအာနာလွှဲပြီးရေးအတွက်အမခံချက်ရှိသလားဆိုတဲ့အပိုင်းပြီးတော့ကျွန်မနောက်တစ်ခုပြောင်းခြင်းပါတယ်အဲ့ဒါတော့ဒီအခုဒီအလက်ရှိအာနာရပြည်တော်စုနဲ့ကြံ့ခိုင်ရေးပါတီဘက်ကဟိုသူတို့ရဲ့မထင်မှတ်ထားတဲ့လုပ်ရက်တွေပေါ့နော်ကျမတို့ဒီပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဦးထေးဦးကလည်းကျွန်တော်တို့အားလုံး ဟိုသူ့မဲဆန္ဒနဲ့မှာအလုံးရှုံးပါတယ်ဆိုပြီးတော့သူဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကရက်လက်တီတောင်မထုတ်ခင်မှာသူအင်တာဗျူးတွေပေးမီဒီယာမှာပြောသလိုပဲဒီသူရဥရွှေမန်းအဲလွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကလည်းသူ့ကိုအနိုင်ရသွားတဲ့ဒီတခြားပါတီကိုသူဒါဂုဏ်ယူပါတယ်ဆိုပြီးတော့ထုတ်ပြောလာတဲ့ခါရောက်တော့လူတွေကြားထဲမှာဒါဟာထင်မှတ်မထားတဲ့ကိစ္စပါအဲ့တော့ဒီလောက်လွယ်လွယ်နဲ့အစိုးရတစ်တရက်ပေါ့နော်အခုလက်ရှိအာဏာရပြည်တော်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဦးသိန်းစိန်ရဲ့အစိုးရဟာဒီလောက်လွယ်လွယ်နဲ့အာဏာလွှဲပေးမလားကျမတို့အနေနဲ့ဘာတွေသတိထားဖို့လိုလဲဆိုတော့ကျမဟိုသတင်းစာဆရာဦးစီသူအောင်မြင့်ရဲ့အမြင်လေးကြားပါရစေရှင
်။အဲဟုတ်ကဲ့ဒီအာဏာဆွဲပြောင်းပေးမလားဆွဲပြောင်းမပေးဘူးလားဆိုတာဟိုဥစ္စာပေါ်မှာမူမတည်ပါဘူးအာဏာရပြည်ခိုင်ပြုတ်ပါတီပေါ်မှာမူမတည်ပါဘူးတကယ်တကယ်ကျတော့ဟိုတမတော်ပေါ်မှာမူတည်တာပါအလို့ဒီစကားကျွန်တော်ပြောရသလဲဆိုတဲ့အခါကျတော့ဒီခိုင်ကျိုးပါတီဆိုတာတမတော်ကဒါပေါက်ဖွားလာပြီးတော့အခုလက်ရှိမှာဆိုရင်လည်းတမတော်နဲ့ပူးပေါင်းပြီးတော့မှတိုင်းပြည်ရဲ့ဒီအာဏာကိုနော်အစိုးရအာဏာကိုရအောင်ယူကော့ပွဲမှာကြိုးစားခဲ့တယ်ဆိုတာဒါကျွန်တော်တို့အားလုံးသိပြီးသားပါယူကော့ပွဲနီးကပ်လာတဲ့အချိန်မှာမှအဲ့ဒီတမတော်ကနေပြီးတော့မှတကယ်ထိတ်ချာအဆင့်မြင့်ဒါဘူချုပ်ဒီအယောက်90လောက်တခါတည်းဝင်လာပြီးတော့မှပါတီကို control လုပ်တာယူကော့ပွဲဝင်လာအကုန်လုံးလုပ်တာတွေတွေ့ရလိမ့်မယ်ဆိုတော့ကျွန်တော်ဆိုလိုတဲ့သဘောကတမရောကလွှဲပေးမလားမလွှဲဘူးလားဆိုတဲ့ကိစ္စပါ။ဒါတော့အဲ့ဒါနဲ့ပတ်သက်လို့ဘလို့အရေးအယောင်တွေတွေ့လဲဆိုတော့ကျွန်တော်တို့အထောက်အထားတွေကြီးလိုက်တဲ့ခါကျတော့ပြီးခဲ့တဲ့လွတ်တော်ကာလအတွင်းမှာဒါသက်ဆိုင်ရာပြည်နယ်နဲ့တိုင်းမှာပေါ့နော်ပြည်နယ်နဲ့တိုင်းဒီမှာဝန်ကြီးချုပ်ခန့်တဲ့ကိစ္စကိုတမရကပဲခန့်မလားသို့မဟုတ်သက်ဆိုင်ရာလွတ်တော်တွေကနေပြီးတော့ဝန်ကြီးချုပ်ဒီဘက်ကိုခန့်ပေးမလားဆိုပြီးတော့ဖွဲ့စည်းပုံပြင်ဖို့ဆိုပြီးတော့မှကြိုးစားခဲ့ဘူးလားရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဒီကံမျိုးပါတီရော NLD ရောအကြမ်းအမတ်တွေအကုန်လုံးကဒီကိစ္စကိုသဘောတူပါတယ်သဘောတူပေမဲ့တပ်မတော်ကသဘောမတူတဲ့အတွက်ကြောင့်မလို့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်161ပြင်ဖို့ဆိုတဲ့ဟာမဖြစ်ခဲ့ပါဘူးပြောမယ်ဆိုရင်ဒီဟိုဝန်ကြီးချုပ်ဒီဘာတွေအဆင့်ဆိုတဲ့ဟာကပြည်တော်စုအစိုးရနဲ့ဆိုင်ရာသိငယ်ပါတယ်အဲ့ဒီသိငယ်တဲ့ဟာလေးကိုတော့မှဒါသက်ဆိုင်ရာလွတ်တော်တွေကိုလွှဲအပ်ပေးဖို့တပ်မတော်ဘက်မှာအဲ့ဒီဆုံးကသူကဟိုသဘောထားမရှိဘူးဆိုတာကိုသူကပြခဲ့တယ်ဆိုတဲ့ခါကျတော့အခုလောလောဆယ်အာဏာအလဲပြောင်းဆိုတာတကယ်သမယိုးကြဖွဲ့စည်းပုံအခြေခံဥပဒေအတိုင်းရိုးရိုးပဲကြည့်မယ်ဆိုရင်တော့တမရဝကင်တွေ့လာတဲ့ဝန်ကြီးဌာနကလွဲရယ်သမရဒုသမရနဲ့ဝန်ကြီးဌာနတွေအကုန်လုံးကဒါအရက်သားအုပ်ချုပ်ရေးအောက်ကိုရောက်သွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတယ်အဲ့တော့အဲ့ဒါဒီကိုကြည့်ရတာတမရရဲ့အနေထားကိုကြည့်ရတာဒါဒီကိုလွှဲပေးဖို့ဟိုအချိန်နဲ့ဖြစ်ပုံမရသေးဘူးအဲ့ဒါကတော့နောက်ပြီးတော့မှကျွန်တော်တို့တိုင်းပြည်ပါလေဒါမျိုးကတစ်ချိန်မှမဖြစ်ဘူးသေးတဲ့အခါကျတော့နောက်ရှေ့မှာဖြစ်ခဲ့တဲ့အနေအထားတွေတစ်ခုချင်းတစ်ခုချင်းကိုကြည့်လိုက်တော့အဲ့လိုအများကြီးမပြောနဲ့ဝန်ကြီးဌာနတစ်ခုချင်းနောက်ပြီးတော့မှဒါရန်ကုန်စီပင်သားရလိုမျိုးသိပြီးတော့ကြီးကျယ်တဲ့ဟာမဟုတ်တဲ့ဟာလေးတွေမှာတော့မှဆွဲပေးဖို့ဆိုတဲ့အရေးအယောင်တွေကျွန်တော်တို့မတွေ့ရသေးတော့သိပြီးဖေးချာဟိုဘာလဲလွှဲပြောင်းမှုတွေချောချောမှုတွေဖြစ်လာမယ်ဆိုတာကတော့ဒီနေ့ချိန်မှာပြောဖို့အများကြီးစိုးသေးတယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ကျမဆရာဦးဆိုင်လေးကိုဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ဆက်တည်းမေးချင်ပါတယ်အဲ့ဒါတော့ဒီအရက်သားတွေအာဏာလွှဲပေးရေပေါ့နော်အခုအနိုင်ရတဲ့အရက်သားလွှတ်တော်အမတ်တွေအရက်သားအစိုးရဘွဲ့အစ်စ်အတက်ရက်ကိုအာဏာလွှဲပေးဖို့ကတမရောအဓိကကြတယ်ဆိုပြီးတော့ဒါဟိုအားလုံးကလည်းတညီတညွတ်ထဲပြောနေကြပါတယ်အဲ့တော့အခုလက်ရှိအခြေအနေကတမရောကဒီအာဏာလွှဲပေးဖို့စိတ်ချလက်ချဖြစ်နေတဲ့အခြေအနေမျိုးအခင်းချင်းမျိုးတွေရှိနေပြီလားရှင်ဒီအနိုင်ရတဲ့အတိုက်အခံတွေဘက်ကတမတော်ဘက်ကစိတ်ချလက်ချဖြစ်နေအောင်ဟိုလှုပ်ထားနိုင်တဲ့အနေအထားမျိုးအခင်းချင်းမျိုးဆရာတို့ဘက်ကဘယ်လောက်များရှိနေပါပြီလဲ
ကျွန်တော်ဘက်ကတော့တမတော်ကိုလုံးဝကိုညှော်လင့်ထားတယ်ဒါပေမဲ့ကျွန်တော်ညှော်လင့်ချက်ကကြီးကြီးဆုံးဖို့ဆိုတာအမှန်ကိုညှော်လင့်ချက်ဝေးနေပါသေးတယ်ဘာဖြစ်လို့ပြောလို့ဆိုတော့တမတော် UEC အစိုးရဒီဥစ္စာသုံးနှညီတတိကံမှာဥသေးဦးတို့ဥရှင်မန်းတို့ကိုယ်တိုင်ကNLD ရဲ့အောင်နိုင်မှုကိုသူတို့ဂုံပြုတယ်ကြီးကျူးတယ်အတိအမှတ်ပြုတယ်ဆိုပေမဲ့လို့တမတော်အနေနဲ့ကဖွဲ့စည်းပုံခြေခံဥပဒေနဲ့တည်မှီပြီးတော့မှနောက်ထပ်ငင်းပယ်ပိုင်ခွင့်အများကြီးပိုင်ဆိုင်ထားပါတယ်ဆိုတော့ဆရာစီသူအောင်မြင့်ပြောသလို161အရပြည်နယ်သုံးမုတ်တိုင်းနယ်ရဲ့ဝန်ကြီးချုပ်ကိုသမရကကာလင်းခန့်မှန်ခွင့်ရှိတယ်နောက်အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှတမတော်ကပဲကြီးစိုးထားတယ်နောက်25ရာခိုင်နှုန်းကနေမထောက်ခံဘဲနဲ့ကျွန်တော်ဖွဲ့စည်းပုံပြင်ဖို့မဖြစ်ဘူးမဖြစ်နိုင်ဘူးတော့လည်းဒီရွေးကောက်ပွဲအနေထားကိုကြည့်မယ်ဆိုလို့ရှိရင်ကျေးတီမိုင်းရှူအဲ့နှမျိုးနယ်ကိုပယ်လိုက်တယ်ဝ9မျိုးနယ်မပါဘူးဆိုတော့ရွေးကောက်ပွဲမှာတင်ကို55ရာခိုင်နှုန်းကမပြည့်ပါဘူးဒီမိုကရက်တစ်အင်အားစုတွေအတွက်ပေါ့နော်ဒါကြောင့်မလို့တက်မတော်အနေနဲ့လက်ပိုက်ပြီးကြည့်နေနိုင်လို့ရတယ်တက်မတော်မပါဘဲနဲ့ဘယ်လိုမှဖွဲ့စည်းပုံပြင်လို့မရဘူး ဆိုတော့အပြောင်းလဲဖြစ်ဖို့ဆိုလို့ရှိရင်တက်မတော်ရဲ့သဘောထားကြီးမှုပေါ်မှာကျွန်တော်အများကြီးမှီတီးနေပါတယ်။ဒါပေမဲ့တက်မတော်ကိုယ်၌ကဒီနေ့တိုင်းသာစီလုံးညီညွတ်ရေးကိုအထောက်အကူပြုစေမဲ့လုံရမျိုးတက်ကိုတိုင်းသာစီလုံးညီညွတ်ရေးကိုပြုပြည့်စေမဲ့ထိုးစစ်ဆင်မှုမျိုးကိုဇက်တိုက်လုပ်နေတာတွေ့ရပါတယ်။ဒါကြောင့်မို့တက်မတော်ပေါ်မှာအပေါ်မှာကျွန်တော်အနေနဲ့ဘလို့မှမျှော်လင့်စရာအကြောင်းမရှိသေးဘူး။ဒါကြောင့်မို့လို့ပြည်သူတရားလုံးကတက်မတော်ရဲ့လုံရဟာလမ်းကြောင်းတွေ့ဖြစ်နေတယ်ဆိုတာကိုဆန္ဒပြနိုင်တယ်ထုတ်ဖို့ပြောပြနိုင်တယ်ဆိုလို့ရှိရင်တော့တက်မတော်ရဲ့သဘောထားပြောင်းလာနိုင်စရာရှိတယ်တက်မတော်ရဲ့သဘောထားမပြောင်းသေးဘူးကျွန်တော်မှအခုပြောင်းအတွက်ညှော်လင့်ချက်တိတ်မရှိဘူးလို့ပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးဆိုင်လေးအဲ့တော့ကျမတို့ဒီဟိုပါဝင်ဆွေးနွေးဖို့ဆောင်ဆိုင်နေတဲ့ကျမတို့သောရရှင်ကိုကျော်ဦးကိုကျမအလှည့်ပေးချင်ပါတယ်ရှင်ကိုကျော်ဦးပါဝင်ဆွေးနွေးလို့ရပါတယ်ရှင်ကိုကျော်ဦးကြားပါလားရှင်ဟ
ုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့
ကျေးဇူးပါခင်ဗျာဟုတ်ကဲ့ကြားပါခင်ဗျာကျွန်တော်ကကြည်ပြီးတောက်ဖြစ်တော့ဗောနော်မဲမထွက်ရတာတခုတည်းစိတ်မကောင်းဘူးဖြစ်ရတာဗောနော
်ဟုတ်ကဲ့ရှင
်ဟယ်လို
ဟုတ်ကဲ့ကြားပါတယ်ကိုကျော်ဦးဆွေးနွေးလို့ရပါတယ်ဟုတ်ကဲ့ဟု
တ်ကဲ့နာရတာတောက်ဖြစ်တော့မဲတွေရှိန်ထွက်ရတယ်နော်မဲမထွက်ရတော့ကြောက်ရတယ်ဗောနော်စိတ်မကောင်းတာတခုတည်းဗောနော်ဒါမှလည်းမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါကိုကျော်ဦးကျေးဇူးတင်ပါတယ်ရှင်အဲ့တော့ကျမတို့ဒီ VOA ကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့သူတွေကိုလည်းကျမအလှည့်ပေးပြီးတော့ဟိုဆွေးကျမကပဲကိုစားဝင်ပြီးတော့မေးပေးချင်ပါတယ်ဒါတော့ဒီရှမ်းပြည်နယ်တောင်ပိုင်းသားကိုဦးစာရင်းလာတာပါသူရေးလာတဲ့အကြောင်းကတော့အတိုက်အခံနိုင်တာကိုစိတ်ချမ်းသာပါတယ်တဲ့အဲ့ဒါကတော့သူကဘာဖြစ်လို့လဲဆိုတော့အာနာယစေအုပ်စုကိုအင်ဒရီရရထွက်ပေါက်ပေးလိုက်နိုင်မဲ့အခြေအနေတွေကိုမြင်နေရလို့ပဲဖြစ်ပါတယ်တဲ့အဲ့တော့အတိုက်ခံတဲ့အပြတ်အသတ်နိုင်ရဲ့တင်မဲ့သမရလောင်းဟာရွေးကောက်ပွဲကြောင့်ကွဲပြားနေတဲ့သမိုင်းကြောင်းအရအေးဆန်နေတဲ့ပြည်ထောင်စုစိတ်သက်ကိုပြည်တွင်းစစ်ကိုချွေးသိမ့်စေမဲ့နိုင်ငံရေးမဲ့လုံးဖြစ်စေပါတယ်တဲ့နောက်တစ်ချက်ကတော့ပြည်ခိုင်ဖြိုးပါတီဟာအကောင်းဆုံးအတိုက်ခံခေါင်းအဖြစ်ရပ်တည်ပြီးနောက်တက်မဲ့အစိုးရကိုထိန်းချုပ်နိုင်မယ်လို့လည်းသူကရေးထားပါတယ်နောက်ပြောင်းလဲခြင်းကိုလိုက်ပါရင်နိုင်ငံသားအလုံးလဲဒီမိုကရေစီနိုင်ငံသားပိတာအောင်ကာယကံ၃ပါးစလုံးကိုယ်တိုင်ပြောင်းလဲတင်တာတွေပြောင်းလဲချခြင်းဆိုပြီးတော့ရှေ့ဆရာမဲ့ပန်းနိုင်ကိုကျွန်တော်စိတ်ကူးရင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်အဲ့တော့သူရေးတဲ့အတိုင်းဆိုလို့ရှိရင်ဒီအတိုက်အခံတွေအပြတ်အသတ်နိုင်ခဲ့လိုက်တာဟာဆိုလို့ရှိရင်တဲ့ဒီအာနာယစေအုပ်စုကိုအင်ဒရီရရထွက်ပေါက်ပေးလိုက်နိုင်မဲ့အခြေအနေမျိုးကိုမြင်နေရပါတယ်ဆိုပြီးတော့သူကပြောထားတော့ကျမကဒီเสียบมุจีขออุกาโจ๊ะจ๋าဒီကိစ္စเนี่ยပတ်သက်ပြီးတော့မေးရခြင်းပါတယ်ဘုံမူကြီးတို့อ่ะဒီဆက်စုနှစ်တင်နဲ့ချစ်ပြီးတော့လဲဒီစစ်ခေါင်းဆောင်ရဲ့အဆက်ဆက်အတွေ့အကြုံလဲရှိခဲ့တော့စစ်အုပ်စုကိုအင်ဒရီရရထွက်ပေါက်ပေးလိုက်နိုင်တယ်ဆိုတဲ့အပေါ်မှာဘုံမူကြီးဘယ်လိုများမြင်ပါသလဲရှင
်အဲဒီဘုံဘတ်ချက်ကတော့ကျွန်တော်အမြင်ပါလေနည်းနည်းလေးစောတယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့ဒီစစ်တပ်အဖွဲ့အစည်းကဒီတဲ့အမျိုးသားနိုင်ငံရေးမှာဆက်လက်ဥပောင်ပါဝင်နေတဲ့ဆိုတဲ့ဟာကအခုလက်ရှိပြည်သုံးနေတဲ့တပေါင်းရှိအဖွဲ့သေးပုံအခြေခံဥပဒေရဲ့ကျိုးရိုးဖြစ်တယ်။ဒီဟာဥပဒေရဲ့ဒီဟာလားပုံမှန်6အခန်းတည်းပုံမှန်6ပါကိုပဲဒီမျိုးသားနိုင်ငံရေးမှာတတ်မတော်ပါမယ်ဆိုတဲ့လမ်းကြုံချက်ရှိရောအဲ့လမ်းကြုံချက်အတိုင်းပဲ15ရာခိုင်နှုန်းပါဝင်နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ထဲမှာလည်းအရေးပါတဲ့အဝင်ကြီးဌာနတွေတိုင်ပေတဲ့အပြင်သူတို့ရဲ့ပြည်တွင်းမှာလက်တွေ့ထွေအုပ်တွေကိုခန့်အပ်နေတဲ့ပြည်ထရေးဝန်ကြီးဌာနလိုဟာမျိုးကလည်းစစ်တပ်ရဲ့လက်ထက်မှာပဲရှိနေတဲ့အခါကျတော့ဒီတပေါင်းကြီးအဖွဲ့ကြီးဖို့ချေတာဥပဒေရဲ့အခွင့်အာဏာကိုကိုင်ဆွဲပြီးတော့ဒီပြည်သုံးပြည်အောင်ပြတဲ့ဒီစစ်တပ်ကတော့သူရဲ့တပ်မတော်ကတော့သူရဲ့နေထောက်ကိုထိန်းသိမ်းနိုင်တဲ့သဘောမျိုးရှိပါတယ်။ဒါကြောင့်အဲ့ဒီလိုဒီသူရဲ့ဟိုပါပေါ့အင်ဒီယားရဲ့ထပ်ပေါက်ဆိုတာကတထောင်တော်ကောင်းရှိဖို့ပြင်ပြီးတော့တောင်ရှိရဲ့ဒီဟိုဘောလေတောက်ကမူတဲ့ပေါ့ဖက်ဒရယ်ဒီကောင်တို့ဖွဲ့စည်းဖို့ချင်တာဥပဒေလိုပေါ်လာတဲ့အခါကျရင်တော့အဲ့ဒါထပ်ပေါက်ဖြစ်ပါလိမ့်မယ်ဒီရေခောက်ဖွဲ့ဒီတပတ်တဲ့တော့ဒီတပ်ဖွဲ့ဒီချစ်အစ်ချင်းရဲ့ထပ်ပေါက်ဖြစ်သွားလိမ့်မယ်ဆိုတာတော့တကယ်လေးစန္ဒဆိုးနေသလားလို့ကျွန်တော်အဲ့ဒါလေးပြန်ပြခြင်းပါ
ဟုတ်ကဲ့ပါရှင်နောက်တစ်ခုဒီကိုဦးရေးထားတဲ့ထည့်ရတစ်ခုကိုလည်းကျွန်မဒီဆရာဦးဆိုင်လေးကိုမေးချင်ပါတယ်အဲ့ဒါသူကတော့ဗာလဲဆိုတော့အခုအတိုက်ခံနေရတဲ့အတော်များများအနိုင်ရတော့ပြည်ခိုင်ဖြိုးပါတီဟာနောက်တက်မဲ့အစိုးရကိုထင်းချောင်းတဲ့အတိုက်ခံနေဖြစ်လာမယ်ဆိုပြီးတော့သူကသုံးသပ်ထားပါတယ်ရေးထားတယ်ပေါ့နော်အဲ့တော့ဒီပြည်ခိုင်ဖြိုးပါတီကအများစုကိုကြည့်မယ်ဆိုလို့ရှိရင်တော့2030ရွေးကောက်ပွဲအခြေအနေလဲအားလုံးသိကြပြီးသားဖြစ်တဲ့အတိုင်းပါပဲအဲ့တော့ဒီလိုနိုင်ငံရေးသမားတွေဟာအခုလက်ရှိအနိုင်ရလာတဲ့အတိုက်ခံနေနေတော့က ွယ်ပြားမယ်လို့ထင်ပါတယ်ရှင်ဘာဖြစ်လို့အခုအတိုက်အခံတွေဟာဆယ်စုနဲ့၃ခုလောက်ခိုင်ခိုင်မာမာအတိုက်အခံဟေ့ဆိုပြီးတော့ရပ်တည်လာခဲ့တာပါအဲ့တော့အခုပြည်ခိုင်ဖြိုးဟာရှုံးနေသွားတဲ့သူတွေဟာအတိုက်အခံခေါင်းတွေအဖြစ်ဆက်ပြီးတော့ရပ်တည်နိုင်မယ်အလားအလားဆရာဦးဆိုင်လည်းဘလို့များရှုမြင်ပါလဲရှင
်တခုပဲရှိပါတယ်ပါတီနဲ့တက်မလို့အဲ့နှစ်ခုမှာကြမ်းမြင်ပြတ်သွားရင်တော့လေတိုက်ခံကောင်းတခုဖြစ်လာနိုင်တာပေါ့နော်ဒါပေမဲ့ပြည်ခိုင်ဖြိုးရဲ့အနေထားကတပ်မတော်နေကူးပြောင်းလာတဲ့ပုံကိုယ်ကြီးပဲဖြစ်နေတဲ့အခါကျတော့ကြမ်းမြင်တခုပြတ်မပြတ်ဆိုတာကျွန်တော်ခံမှန်းလို့မရပါဘူးညှော်လင့်စရာလည်းမရှိပါဘူးဒါကြောင့်မို့လို့အတိုက်ခံကောင်းတရရက်တည်ဖို့ဆိုလို့ရှိရင်တပ်မတော်ကိုတီမီနေတဲ့အနေထားမျိုးမိခိုးနေတဲ့အနေထားမျိုးကနေလုံးဝကင်းလို့ရပါမယ်နောက်တပ်မတော်ကိုနိုင်ကလည်းကိုတောင်ကိုချေပြွန်တဲ့တပ်မတော်ကောင်းတစ်ခုပေါ့နော်လုံခြုံရေးတရက်ကူတာအာယုံဆိုင်တဲ့တပ်မတော်ကောင်းတစ်ခုဖြစ်တယ်အဲ့လိုပြက်ပြက်သားသားရက်တည်နိုင်ကြမယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အတိုက်ခံတစ်ခုဖြစ်လာလိမ့်မယ်လို့ညွှန်လဲရပါတယ
်ဟုတ်ကဲ့ပါရှင်နောက်အခုကတော့1မိနစ်လောက်အချိန်ရပါသေးတယ်ကျွန်မဆရာဦးစီတော်အောင်မြင့်ကိုအလှည့်ပေးချင်ပါတယ်ရှင်ကျွန်မတို့သောရရှင်တယောက်ကိုဟင်းထက်ကရေးလာပါတယ်အဲ့ဒါတော့ဒီအစိုးရသည့်မဖွဲ့ခင်ကြားမှာတဲ့ဒီဟိုအိုနိုင်ငံတွင်းဝေယုံသုံးကားအခြေအနေမျိုးတွေများဖြစ်လာနိုင်မလားဆိုတဲ့သဘောမျိုးသူကမေးထားပါတယ်အဲ့တော့နိုင်ငံတည်ငြိမ်ရေးပေါ်အစိုးရအသစ်မပေါ်ပေါက်ခင်ကြားဟိုဘာသာရေးလူမျိုးရေးဒီနိုင်ငံတည်ငြိမ်ရေးအခြေအနေပေါ်ဆရာဘလို့များသုံးသပ်ပါလဲရှင
်အဲ့ဒါဒီနဲ့ပတ်သက်ရင်တော့အချို့သောဟိုအဖွဲ့အစည်းတွေအဖြစ်အမောက်လှုပ်လာနိုင်တယ်ဆိုတဲ့အခါကတော့တွက်ဆမှုတွေရှိပါတယ်ဒါပေမဲ့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးအခုဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါ်ဆန်းစုကြည်တို့ကအစ်စ်နိုင်အစ်စ်နိုင်မှာအချိန်တိုင်းအချိန်တိုင်းမှာဒီလိုခြေနေမျိုးတွေမပေါ်ပေါက်ဘူး။ဒါသူတို့ထိမ့်သိနေတာတွေလည်းကျွန်တော်တို့တွေ့ရပါတယ်။နောက်ပြီးတော့မှဒီအပင်ကူးပြောင်းရေးကာလဆိုတာသွတ်တော်ပေါ်ဖို့ဆိုရင်နောက်၅လလောက်ကျန်သေးတယ်။အစိုးရအဖွဲ့အစည်းပေါ်ဖို့ဆိုရင်နောက်ထပ်၅လလောက်ကျန်သေးတယ်ဆိုတဲ့အခါကျတော့အဲ့ဒါရှေ့ကျပါတယ်။ရှေ့ကျတဲ့အခါကျဒီရှေ့ကျတဲ့ကာလအတွင်းမှာတစ်ဖက်ကအဲ့လိုထိရင်နဲ့ဒေါက်ဆန်းစုကြည်နဲ့ NLD အနေနဲ့တမရုံနဲ့ပြည်ပြည်လည်းလည်းဖြစ်ဖို့အတွက်ကိုဒါ policy ကောင်းကောင်းတွေချမှတ်ပြီးတော့မှဒါစီလုံးကိုအမျိုးသားပြန်လည်ရင်ကြားစီရေးကိုအကောင့်တွေပေါ်အောင်လုပ်နိုင်တယ်ဆိုရင်တော့ဒီကလာကြီးကတည်ငြိမ်တဲ့ကာလကြီးကိုကျွန်တော်တို့ဖျက်ဆီးနိုင်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါ။ဒီ VO ရဲ့အင်ကာနိညာဓာတ်ရိုက်လေးလိုက်အစီအစဉ်ကတော့ဒီလောက်ပဲအချိန်ရလို့ဒီမှာပဲညနာခွင့်ပြုပါရှင်။ပါဝင်ဆွေးနွေးခဲ့ကြသူတွေစာပေးပို့ပြီးတော့ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။